ဘာရန်ကုန်မြို့ရောစီမံတာရဲ့ဥပဒေပြင်ဆင်ရေးဤဥပဒေပြင်ဆင်ရေးဖွဲ့ရရေးဆွဲရတဲ့ပတ်သက်ပြီးတော့အမတို့အရက်ဖက်အဖွဲ့ကြီးတွေရဲ့သဘောထားထုတ်ပြန်ချက်တွေထုတ်ပြန်နေပြီးတော့ဈာပါးတွေဆွေးနွေးပြည့်လဲပါအဲ့ဆွေးနွေးချက်တွေကဘာတွေလဲ
ကျွန်တော်တို့ဒီရန်ကုန်တိုင်းအစိုးရရဲ့လွတ်တော်ရေးကိုကျွန်တော်ထိတွေ့ခဲ့ရရှိပါတယ်ထိတွေ့ပြီးတော့ဒီလက်ရှိဥပဒေပြင်ဆင်ရေးကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ကွန်လင်းမြင်သာဆောင်ကျွန်တော်အရက်ဖက်အဖွဲ့ကြီးတွေကပြည်သူတွေကိုချပြဖို့နှိုးဆော်တိုက်တွန်းခဲ့ပါတယ်ဒါပေမဲ့အဲ့နဲ့ပတ်သက်ပြီးတော့တိကျရှင်းလင်းတဲ့လုပ်ငန်းစဉ်တွေကျွန်တော်မမြင်ရဘူးဒါပေမဲ့လက်ရှိဥပဒေကိုသုံးသပ်ရမယ်ဆိုရင်တော့ဒါဟန်ပြရွေးကောက်ပွဲတွေပဲဖြစ်နေတယ်ကျွန်တော်သုံးသပ်လို့ရတယ်ဒါအပြင်နိုင်ငံသားအခွင့်အရေးကိုလည်းချုပ်ပေါက်ထားတဲ့ဥပဒေတစ်ခုဖြစ်နေတယ်ဒါအပြင်ခွဲခြားကသတ်မှုတွေရှိနေတယ်ဟောပါတော့အမျိုးသမီးတွေကိုခွဲခြားကသတ်မှုတွေရှိနေဥပဒေဖြစ်တယ်လို့မြင်ရတယ်လို့ခြားသောပြည်စင်စရာတွေအများကြီးရှိနေတော့ပြရပါတယ်အဓိကတော့လူတိုင်းမဲပေးခွင့်ရာရေးကိုကျွန်တော်တို့ကတောင်းဆိုရတယ်ဒါအပြင်ရင်ရွေးကောက်ပွဲတော့ဆိုရင်မဲဆွဲစီယုံရေးဈေးရိတ်ကိုပမာဏအတိအကျသတ်မှတ်ထားတာလုံးဝမရှိဘူးအဲ့တော့ဘာပြဿနာဖြစ်လဲဆိုတော့မတက်နိုင်တဲ့သူကလည်းမတက်နိုင်တယ်လို့သူတို့အသုံးပြုနိုင်တယ်လို့အသုံးပြုသွားတယ်လို့အတက်နိုင်တဲ့ချမ်းသာတဲ့သူတွေကလည်းငွေချင်းအင်အားကိုအသုံးပြုပြီးတော့မဲရဖို့အတွက်ဆောင်ရွက်လိုက်နိုင်တဲ့အခါတွေအများကြီးကျွန်တော်တို့ကြုံတွေ့ရတယ်နောက်တစ်ခုကတော့ကျွန်တော်တို့မြို့တော်ဝင်ကိုပေါ့အဓိကပြည်သူလူထုကရွေးကောက်တင်ပြတဲ့လူဖြစ်စေလိုပါတယ်လက်ရှိမှာကျွန်တော်တို့မြို့တော်အဆင့်မှာဒီမြို့တော်အဆင့်မှာကော်မတီမှာ6ဦးပါဝင်ပါတယ်အဲ့6ဦးထဲမှာ4ဦးကတာနေရွေးကောက်ခံနေဖြစ်ပါတယ်9ဦးကတော့ခန့်အတီမှာဆိုတော့ပြောရမယ်ဆိုရင်ပြည်သူလူထုရဲ့ဆန္ဒကိုကိုးစားပြုတဲ့လူဦးရန်နေနေတော့မှာချိုးစားအပြည့်ဆိုရင်တော့နေတယ်အဲ့ထက်မှာတဦးကမြို့တော်ဝင်ဖြစ်တယ်ဆိုတော့ပြောရမယ်ဆိုအုပ်ချုပ်တဲ့မြို့တော်ဝင်ကိုယ်တိုင်ကရွေးကောက်ခံလုံးဝမဟုတ်နေဘူးခန့်အတီဖြစ်နေတဲ့အခါမှာဒါကျွန်တော်တို့ရည်ရှိသွားမဲ့ဒီမိုကရေစီစနစ်မှာဆိုရင်ဒါပြဿနာအများကြီးဖြစ်လာနိုင်ချေရှင်နိုင်ငံတကာမှာလိုပဲမြို့တော်ဝင်ကရွေးကောက်ခံရတဲ့သူဖြစ်တဲ့နယ်မျိုးကျွန်တော်တို့အကြံပြုချက်တွေမှာထည့်သွင်းထားပါတယ
်အခုဒါဆိုအခုလက်ရှိပြင်ဆင်ရေးဆွဲဖို့အတွက်လုပ်နေတဲ့ဒီစီပင်နီးဥပဒေရပါတော့ဒီနီးဥပဒေဥပဒေရအဲ့ဆိုရင်ဟိုအရင်ဥပဒေနဲ့ဟိုပါလေကွာဟာနေတော့ဒီအောင်ပြင်ဆင်ဖို့အတွက်လောက်တာလဲပေါ့နော်အမားတို့အမြင်ရပေါ့
အရင်ဥပဒေနဲ့ဆိုတော့ဒီဥပဒေက2014ခုနှစ်မှာဒါပထမဆုံးချိန်နှစ်ပေါင်း60အတွက်မှာပြန်လဲပြဋ္ဌာန်းပြီးတော့ရွေးကောက်ပွဲလုပ်ခဲ့တာပေါ့နော်ဟိုရင်ဥပဒေတွေကတော့ရွေးကောက်ပွဲလုံးဝမရှိပါဘူးရွေးကောက်ပွဲမရှိမယ်နဲ့အခုလိုရွေးကောက်ပွဲဖြစ်လာရင်ဆိုတော့ကျွန်တော်တို့ကြိုးစားတယ်ကြိုးစားတဲ့အပြင်ကိုတကယ်ဒီမိုကရေစီအစိုးရအုပ်ချုပ်တဲ့ဒီမိုကရေစီနိုင်ငံမှာပုံပြီးဒီမိုကရေစီနှိကျဖြစ်စေလိုတဲ့ဆန္ဒအရပေါ့နော်ဆက်ဆက်ပြောင်းလဲသွားဖို့ကျွန်တော်တို့မျှော်လင့်ပါတယ်အခုဒီမိုကရေစီအစိုးရရပြီဆိုရင်လည်းဒီမိုကရေစီအစိုးရဒီမိုကရေစီနှိကျလို့ဆောင်တယ်လားဆိုကျွန်တော်တို့မေးခွန်းထုတ်စရာရှိပါတယ်လက်ရှိဥပဒေပြင်ဆင်နေဆိုရင်ဒီဥပဒေပြင်ဆင်ဖို့အတွက်ပြင်ဆင်နေဆိုတော့ပြည်သူလူထုအသိပေးပြီးသွားပြီလားပြင်ဆင်ဖို့အတွက်ဘယ်လိုပြင်ဆင်ချက်တွေလုပ်တင်နေဆိုတော့ပြည်သူတွေကိုအာညှိနှိုင်းဆွေးနွေးမှုတွေလုပ်ပြီလားလုပ်ပြီးသွားပြီဆိုရင်လည်းအဲ့ဒါကိုပြန်ချပြပြီလားဒါတွေကိုကျွန်တော်တို့အများနဲ့စောင့်ကြည့်နေရမှာဖြစ်မယ်ဒါတွေကျွန်တော်တို့ခုမှမတွေ့ရသေးပါဘူ
းရွေးကောက်ပွဲကလည်းကန့်တတ်ထားတယ်ပြီးတော့ဘယ်လိုပုံစံနဲ့ကန့်တတ်ထားဒီအကန့်တတ်ချက်တွေရောကျွန်တော်တို့ပြည်သူတွေအတွက်ဘယ်လောက်ထိအကျိုးရလဲရှိလဲပေါ့
ဒါကျွန်တော်တို့နေ့စဉ်ကျွန်တော်တို့နေ့စဉ်ဘဝမှာကြုံတွေ့နေရတဲ့အာစိတ်ဖြစ်စမှုအများဆုံးဖြစ်တဲ့ဒီနေ့စဉ်ကြုံတွေ့နေရတဲ့เนาะနေ့စဉ်လူမှုဘဝအပေါ်မှာတက်ရောက်မှုရှိတဲ့လုပ်ငန်းဆောင်တာတွေကိုဒီကစီမံအုပ်ချုပ်ကိုယ်ပေးခွင့်ရတဲ့ဒီကော်မတီတွေကိုရွေးကောက်ပွဲဖြစ်ပါတယ်ဒီကော်မတီရွေးကောက်ပွဲပြည်သူလူထုကတိတ်ကိုအရေးကြီးတယ်ငါတို့လည်းဘဝပေါင်းမှုရှိရမယ်ဆိုတော့မသိနေရတာလည်းပြဿနာတစ်ခုဖြစ်နေတယ်လို့တစ်ချိန်တည်းမှာသိပြီးတော့ပေါင်းဝင်ခြင်းနဲ့ဆိုရင်တော့ပေါင်းဝင်လို့မရနိုင်တဲ့ဥပဒေကန့်တတ်တွေရှိနေတာပေါ့အခုမှပြောရရင်လူငယ်တွေအနေနဲ့အသက်35နှစ်အောက်ဆိုရင်တို့ကဝင်ရောက်ရှင်းတန်းခွင့်လုံးဝမရှိတော့ပါဘူးဒါဖြစ်လို့လည်းဆိုတော့ကျွန်တော်မြို့နယ်အဆင့်လေးမှာဒီကော်မတီပေါ့နော်စီမံတရားရေးကော်မတီမှာဝင်ရောက်ရှင်းပြခြင်းလေးဆိုရင်သူကအနည်းဆုံးအသက်35နှစ်ဖြစ်ရမယ်။ဒါပြင်ကျမတို့ဒီခရိုင်အဆင့်ကိုသွားခြင်းလေးဆိုရင်40ဖြစ်ရပါမယ်။ဒါပြင်ကျမတို့တိုင်းဒေသကြီးအဆင့်ကိုရှင်းပြခြင်းလေးဆိုရင်45နှစ်ရှိမှဖြစ်ရမှာပါ။ဒီလိုကန့်သက်ချက်တွေလုံဆောင်ထားတဲ့အခါကျတော့လူငယ်တွေအနေနဲ့ပတ်ဝန်းရှင်းပြပိုင်ခွင့်လည်းမရှိတဲ့အခါမှာစိတ်ဝင်စားမှုလည်းအားနည်းသွားတယ်။ဒါမှမဟုတ်အသက်အရွယ်အဲ့လောက်အရေးမကြီးတော့ဘူးမြင်ပါတယ်။တကယ်လုံနိုင်ကိုင်နိုင်ရည်ရင်းရှိတဲ့လူဘယ်သူမှဆိုကျမအသက်18နှစ်ပြည်ပြီးသားနိုင်ငံသားဘယ်သူမှဆိုပတ်ဝန်းရှင်းပြခွင့်ရှိတယ်လို့မြင်ပါတယ်အာရွေးကောက်ပွဲမှာဝင်ရောက်ပြီးမဲပေးပိုင်ခွင့်ပေါ့နော်ဒါကတော့တကယ်ကိုရည်စရာတစ်ခုလို့ပြောလို့ရရဲ့ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ထွေထွေရွေးကောက်ပွဲမှာတော့ကျွန်တော်တို့အသက်18နှစ်ပြည့်ပြီးသူတိုင်းကမဲပေးခွင့်ရခဲ့တယ်ဒီထွေထွေရွေးကောက်ပွဲကနေကိုယ်စလဲလောင်းကြီးပေါ်ပေါက်လာပြီးနောက်ပိုင်းမှာဒါသမရပေါ့နော်သမရအဆင့်ထီကိုဆင်းဆင်းရွေးကောက်သွားကြတယ်ဒီလောက်ထိအရေးပါတဲ့ပွဲမှာတော့အသက်18နှစ်ပြည့်ပြီးသူတိုင်းအခွင့်အရေးရပါမယ်ဒီလိုမျိုးဒေသနဲ့ကရွေးကောက်ပွဲလိုမျိုးအသေးပေါ့နော်မြို့နယ်အဆင့်လေးမှာကိုရီကိုအုပ်ချုပ်မဲ့အုပ်ချုပ်သူတွေကိုရီကိုအုပ်ချုပ်မဲ့စီမံခန့်ဝဲပေးမဲ့လူတွေကိုကျွန်တော်တို့ရွေးကောက်ပိုင်ခွင့်မရှိနေပါဘူးဘာဖြစ်လို့လဲဆိုတော့ဥပဒေထဲမှာဒီအိမ်တော်ဦးစီးမှသာလေရွေးကောက်တွားရောက်ပြီးတော့မဲပေးပိုင်ခွင့်ရှိရလို့ပြဋ္ဌာန်းထားတာဖြစ်ပါတယ်ကျမတို့အခုဒီသတင်းစာရှင်းလင်းပွဲပြီးတဲ့နောက်ပိုင်းမှာကျမတို့ဒီလွှတ်တော်ပေါ့ရန်ကုန်တိုင်းလွှတ်တော်နဲ့တွေ့ဖို့ကျမတို့တောင်းဆိုစာတင်ထားပါတယ်ဒီပေါ်မှာပြန်ပြီးသုံးပြန်မှုကဘယ်လိုလာမယ်တော့မသိသေးပါဘူးတောင်းတွေ့ဆုံခွင့်ပေးလိမ့်မယ်လို့လည်းတကယ်ကိုမျှော်လင့်ပါတယ်တွေ့ဆုံခွင့်ရတဲ့ခါမှလည်းကျွန်တော်ဒီချက်တွေကိုပြန်လည်တင်ပြပါမယ်တင်ပြပြီးတဲ့ခါမှတို့လည်းညှိနှိုင်းဆွေးနွေးကြည့်ပါမယ်ဘယ်အကြောင်းအရာတွေကအခက်အခဲဖြစ်နေလဲဆိုတော့ကျွန်တော်နားလည်ချင်ပါတယ်တကယ်ကိုဘာပြဿနာရှိနေလဲဆိုတော့သိချင်တယ်မထည့်သွင်းဖြစ်ဘူးလဲမဘာလို့မထည့်သွင်းဖြစ်တာလဲ မိနေတဲ့အချက်တွေရှင်လဲကျမတို့အကြံပြုချက်တာသူတို့အတွက်တကယ်ကိုဟောပေါ့ဟိုအကြံပြုချက်ကောင်းနေဖြစ်လာမယ်လို့လည်းမျှော်လင့်ပါတယ်ဒီအတွက်ကြောင့်မလို့အဲကျမတို့ရက်ဘက်ဖွဲ့စည်းတဲ့အတန်ကိုနားထောင်ပေးဖို့ရက်ဘက်ဖွဲ့စည်းတယ်မဟုတ်ဖြစ်နိုင်ရင်တော့ public consultation ကိုကြီးကြီးကြီးပေါ့နော်ကြားနာပွဲကြီးလှုပ်ဆောင်ပေးဖို့တင့်တယ်လို့အဓိကမြင်ပါတယ်ရှင
်ဟုတ်ကဲ့အခုလိုဖြေကြပြီလားကျွန်တော်အာရာဖျာကျေးဇူးတင်ပါတယ်မှာ
ကျေးဇူးပါ